Being kind to yourself. မိမိကိုယ်ကိုစင်နာစိတ်ထားရှိခြင်းလေးခြင်းငယ်လူတိုင်းမှာစင်နာတဲ့ခရူးဆိုင်တဲ့ဖေးမတတ်တဲ့မိဆွေတယောက်လောက်အနားမှာရှိနေတာဟာအာသာချက်တစ်ခုပါပဲ။များသောအားဖြင့်ကျွန်တော်တို့အားလုံးမှာဒီလိုမျိုးမိဆွေတွေမိသားစုဝင်တွေအင်းနီနာချင်းတွေရှိနေတကြပါလေ။ဒါပေမဲ့တချို့သူတွေမှာတော့အရှိမနေတကြပါဘူး။တခါတလေမှာအဲ့လိုစင်နာတတ်တဲ့မိတ်ဆွေကိုလိုအပ်နေတဲ့အချိန်မျိုးမှာမှသူတို့ရှိမနေနိုင်ကြတာမျိုးလေကြုံတွေ့ရတတ်ပါတယ်။အဲ့လိုအချိန်မျိုးတွေမှာကျွန်တော်အနေနဲ့ကိုယ့်ကိုယ်ကိုပဲမိတ်ဆွေဖွဲ့ပြီးနေတတ်ဖို့လိုအပ်ပါလိမ့်မယ်။အဲ့လိုလုပ်ဖို့အတွက်ပထမအဆုံးလိုအပ်တာကတော့ကို့အတွက်အကျဉ်းနာမဲ့တဲ့အတွေ့အကြုံကိုတတိပြုလိုက်နမေရီသတ်မှတ်လိုက်ပြီးအဲ့ဒီအတွေ့အကြုံညှိတွေ့နေတာကနေလွတ်မြောက်အောင်လှူဆောင်ခြင်းပဲဖြစ်ပါတယ်အဲ့လိုလှူဆောင်ပြီးရင်နောက်မှာကို့ကိုကိုကျဉ်းနာတတ်တဲ့စကလုံးတွေကိုစိတ်ပါလက်ပါနဲ့တတိချာချာကြီးဥဆိုင်ပြီးပြောဆိုပြရမှာဖြစ်ပါတယ်ဥပမာတင်နာချင်းခံစားနေရတဲ့အခါမှာကိုကုကူအခုလိုပြောပြနိုင်ပါတယ်ဒါဟာနာကျင်စရာပဲတကယ်ကိုခက်ခဲတဲ့အချိန်ဤပဲငါဘာပဲဖြစ်နေဖြစ်နေအခုကိုကုကူကြီးဥဆိုင်နိုင်တယ်သူများတွေကိုလည်းငါကြီးဥဆိုင်နိုင်တယ်ကျွန်တော်တို့ဒီလေးချင်းငန်းကိုအခုလေ့ကျင့်ကြပါမယ်။တကယ်လို့တင်ချစ်ခင်ရတဲ့ဂယုဆိုင်ရတဲ့လူတစ်ယောက်ယောက်ကနာကျင်ခံစားနေရတယ်အခက်ခဲတွေ့နေရတယ်ဆိုရင်တင့်အနေနဲ့သူ့ကိုဘယ်လိုပြောဆိုပါမလဲ။ကျဉ်ကျဉ်တန်းတန်းစိတ်တူတဲ့အတန်းစိတ်ဖြစ်တဲ့အတန်းအေးတီအဆက်ဂယုမဆိုင်တဲ့အတန်းမျိုးတွေနေတော့မပြောတော့ပါဘူး။သူတို့ကိုနှွေးထွေးကြီးဆိုင်ပြီးနူးညံ့တဲ့အတန်လေးနဲ့ပဲပြောပါလိမ့်မယ်။ဒါဆိုရင်ကိုကိုကိုလေးစိတ်ထရနေဒီလိုပဲပြောပြပါအောင်။တင်ချစ်ခင်ရတဲ့သူတယောက်စိတ်ဖိစီးနေတဲ့အခါမှာတင်ကသူ့ကိုပြောတဲ့ပုံစံမျိုးနဲ့တင့်ကိုတင်ပြန်ပြောနိုင်မလားဆိုတာကိုကြည့်ချရအောင်ပါ။ကိုပြောပြမဲ့စကားမျိုးကိုကိုကိုကိုစိတ်တရားနေကြင်ကြင်နာနာနဲ့ထက်တလဲလဲပြောပြီးနိုင်ပါတယ်ဒါနာကျင်စရာပဲတကယ်ကိုခက်ခဲတဲ့အချိန်ဤပဲငါဘာပဲဖြစ်နေဖြစ်နေအခုငါကိုကိုကိုဂယုဆိုင်နိုင်နေသူများကိုလည်းငါဂယုဆိုင်နိုင်နေအဲ့လိုပြောလိုက်ပြီးရင်တော့ကိုကိုကိုချင်တာစိတ်ထားရတာဘယ်လိုနေသလဲဆိုတာကိုသတိပြုကြည့်လိုက်ပါအခုတင်းရဲ့လက်ဖွားတစ်ဖက်ကိုဖြန့်ထားလိုက်ပါလူတယောက်ကိုကျဉ်ကျဉ်နာနာဂယုတစ်ဆိုင်နဲ့ထိတွေ့လိုက်ရတာဘယ်လိုနေသလဲဆိုတာကိုတရိယာကြည့်လိုက်ပါတင့်ရဲ့ဘဝမှာတခြားသောသူတွေကိုတင့်လန့်နဲ့ကျဉ်ကျဉ်နာနာနဲ့ထိတွေ့ရတာမျိုးတွေရှိကောင်းရှိခဲ့ပါလိမ့်မယ်တင့်မိတ်ဆွေကိုပခုတ်ပုတ်ပြီးအားပေးတာခလေးလေးတယောက်ကိုပွေ့ချီလိုက်တာတယောက်ကိုပွေ့ဖက်ပေးထားတာစပင်တွေကိုပုတ်တက်ပေးလိုက်တာနာကျင်နေတဲ့တရားကိုနှိမ့်နေပေးရတာစာမျိုးတွေရှိကောင်းရှိခဲ့ပါလိမ့်မယ်အခုလေးတင့်ရဲ့လက်ဖွားပေါ်မှာဒီလိုစဉ်းစားမှုတွေကြူးဆိုင်မှုတွေကိုခံစားကြည့်လိုက်ပါခဏတော်အတွင်းမှာတင့်လည်းရထိတွေ့မှုကနေစဉ်းစားမှုတွေကြူးဆိုင်မှုတွေဟာတင့်ရဲ့ကိုယ်ရဲ့ကိုပို့လွတ်လာနိုင်ပါလိမ့်မယ်ကိုကိုကိုမိဆွေဖွဲ့လိုက်တဲ့အခါမှာခံစားရတဲ့ကျဉ်းနာမှုတွေဖိမှမှုတွေရလာနိုင်ဖို့အတွက် သိရဲ့လက်ကိုခန္ဓာကိုယ်ပေါ်တနည်းရာမှာထားရည်လေးချင်ငန်းကိုခဏနေရင်လေ့ကျင့်ကြပါမည်လူတော်တော်များများအတွက်ကတော့ခန္ဓာကိုယ်တနည်းရာဆိုတာဟာနှလုံးသားပေါ်ဝမ်းပိုက်ပေါ်ဒါမှမဟုတ်နှစ်ဖူးပေါ်ကိုဆိုလိုတာပဲဖြစ်ပါတယ်ဒါမှမဟုတ်သင်အနေနဲ့ခန္ဓာကိုယ်တနည်းရာမှာနာကျင်မှုခံစားနေရပြီးသင်ရဲ့လက်ကိုအဲ့နေရာပေါ်ထားချင်တာလေဖြစ်နိုင်ပါတယ်အခုသင်ရွေးချယ်လိုက်တဲ့နေရာပေါ်မှာသင်ရဲ့ကျင်နာမှုတွေရှိနေတယ်လို့ခံစားနေရတဲ့လက်တစ်ဖက်ကိုထားလိုက်ပါဘယ်နေရာမှာထားရမယ်ဆိုတာစဉ်းစားရခက်နေရင်နှလုံးသားရှိတဲ့နေရာပေါ်မှာထားလိုက်ပါတင့်တော်သလိုဖီထားပြီပါတချို့သောသူတွေအတွက်ကတော့တည်တည်ချာချာဖီထားပြီးတာမျိုးကအကောင်းဆုံးဖြစ်ပြီးတချို့ကတော့ဖြည်းဖြည်းနဲ့ညင်ညင်သာသာဖီထားတာကိုပိုနှစ်သက်တကြပါတယ်တချို့တွေကတော့နှိမ့်နေပေးနေတာကိုနှစ်သက်တကြပါလေ။တင့်အနေနဲ့ဒီလိုလှုပ်ဆောင်ရခြင်းရဲ့အကြောင်းရင်းကတော့တင့်ရဲ့လက်ကနေတဆင့်ဖီးမမှု၊ဂယူဆိုင်မှု၊ကျင်နာမှုတွေပေးနေတယ်ဆိုတာကိုခုခုကိုအတိပေးလို့ခြင်းပဲဖြစ်ပါလေ။တင့်ရဲ့လက်ကတင်ဟာနာကျင်နေတယ်ဆိုတာကိုသိပါလေ။တင့်ကိုဂယူဆိုင်ပါတယ်။တင့်အတွက်ကျွန်ုပ်ရှိနေပါတယ်ဆိုတဲ့အချက်တွေကိုအသိပေးနေတာပဲဖြစ်ပါတယ်အဲ့လိုလုပ်နေရင်ကိုကုတ်ကိုမိတ်ဆွေဖွဲ့လိုက်တဲ့အခါမှာခံစားရတဲ့ရွေးထွေးမှုတွေစဉ်းစားမှုတွေဟာသင်ရဲ့လက်ကတဆင့်ခန္ဓာကိုယ်လေးကိုစီစဉ်သွားတာကိုခံစားကြည့်လိုက်ပါရွေးထွေးမှုစဉ်းစားမှုယူဆိုင်မှုတွေသင်ခန္ဓာကိုယ်လေးကိုစီစဉ်သွားတာကိုခံစားကြည့်လိုက်ပါသင်ဟာသင်အတွက်စင်နာတစ်ချိန်မိဆွေတယောက်ဖြစ်တယ်ဆိုရင်သူများတွေကိုလည်းပူပြီးယူဆိုင်လာနိုင်ပါလိမ့်မယ်ဒီလိုလေးချင်းလို့ဆောင်နေတဲ့တော်တွေမှာစိတ်ပီစီစီတဲ့အတွေ့တွေစိတ်ခံစားချက်တွေဖြစ်လာခဲ့မယ်ဆိုရင်ဒါဟာဖြစ်တဲ့သဘောတဘာဝပဲဆိုတာကိုလည်းသိထားပြီးပါလို့အဲ့ရင်ဒီလိုအတွေ့အကြုံရဲ့ချစ်တွေမှုကနေလွတ်မြောက်အောင်လှူဆောင်ပြီးစိတ်ခံစားချက်တွေကိုပြန်လည်ထိန်းညှိလိုက်ပါဒီလိုအတွေ့အကြုံခံစားချက်တွေကိုသတိပြုလိုက်ပြီးအမိသတ်မှတ်ပေးလိုက်ပါအသက်ကိုဖြည်းဖြည်းပဲရှူပါချရာတွေကိုအောက်ကိုဖိနေထားလိုက်ပါခေါကိုဖြောင်တန်းပြီးကိုကိုဆန့်ထားလိုက်ပါကိုပဝင်ချင်းကိုစိတ်ဝင်တစားနဲ့နေထိုင်လိုက်ပါချင်းချင်းနာနာကယူဆိုင်တဲ့လေတန်းနဲ့ကိုကူကူအခုလိုစိတ်ထင်းကပြောပြနေပါလေ။ဒါဟာသဘာဝပဲလူတိုင်းမှာဒီလိုဖြစ်စည်းစေတဲ့အတွေ့အကြုံစိတ်ခံစားချက်တွေရှိတတ်ကြတယ်။စိတ်ဖြစ်စည်းလာတဲ့အခါမှာလူတိုင်းလူလူဒီလိုမျိုးခံစားချရတယ်။ကိုကူကူကျင်နာစိတ်ထားပြီးဆက်ဆံတာဘယ်လိုနည်းလဲဆိုတာကိုသတိပြုကြည့်လိုက်ပါဒီလိုချင်ငန်းဟာတင့်အတွက်ထူးဆန်းသလိုလိုရည်စရာတစ်ခုလိုလိုဖြစ်ကောင်းဖြစ်နေပါလိမ့်မယ်။ဒါပေမဲ့တင့်ကိုအတင်းပြန်ပြီးဆွေဖွဲ့လိုက်တဲ့အခါမှာတင်ဟာကိုကိုကိုပို့ပြီးကျင်နာတဲ့ဂယူဆိုင်တဲ့ဖေးမတက်လာပြီးသူတပားကိုကုညီဖေးမလိုတဲ့ဆန္ဒတွေခွန်အားတွေပို့ပို့ပြီးရလာနိုင်မှာဖြစ်လို့တင့်ဘွားတွေကလူတိုင်းအတွက်လေအကျိုးဖြစ်ထွန်းစေပါလိမ့်မယ်